မြန်မာနိုင်ငံအတွင်းပညာရေးစနစ်ပြန်လည်အားကောင်းခိုင်မာလာဖို့ငွေအားရောလူအားပါဝိုင်းဝန်းကူညီကြဖို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာစင်စါတွေးခေါ်မှုကိုအားမပြေတဲ့အတွက်ပညာရေးစနစ်ကျဆင်းလာရတယ်လို့ဂျပန်နိုင်ငံတိုကျိုတက္ကသိုလ်မှပြောတဲ့မနေ့တုန်းကမင်ကောမှာဒေါက်အောင်ဆန်းစုကြည်ကထည့်သွင်းပြောသွားခဲ့ပါတယ်။အသေးစိတ်ကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်။
ကောင်းပါရဲ့မခွန်ညိုဒီမနေ့တုန်းကတူဂျူတက္ကသိုလ်မှာဂျပန်ရောက်မြန်မာပြည်သားစုတွေနဲ့တွေ့ဆုံတဲ့ပွဲအတွင်းမှာမြန်မာလူမျိုးတွေရဲ့မေးမြန်းချက်တွေကိုဖြေကြားတဲ့နေရာမှာအကြောင်းအရာတော်များများကပညာရေးကိစ္စနဲ့ဆက်နွယ်နေပါတယ်မြန်မာနိုင်ငံမှာပညာရေးစနစ်ကျဆင်းတာဟာစဉ်စားဆင်ခြင်မှုကိုအားမပြည့်တဲ့စနစ်ကြောင့်လို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ကလက်ရှိပညာရေးသင်ကြားမှုစနစ်ကိုအပြစ်တင်ဝေဖန်ပါတယ်မြန်မာနိုင
်ငံမှာပညာရေးစနစ်ကျဆင်းနေတာဟာတော်တော်ကြပါပြီအကြောင်းအရာနဲ့အများကြီးရှိတာပေါ့ဒါပေမဲ့အားလုံးသူဘုံရအကြောင်းနဲ့ချောင်းနဲ့ပြရမယ်ဆိုရင်တော့ပြည်သူပြည်သားတွေကိုလွတ်လွတ်လပ်လပ်အစင်းစားနေခြင်းနဲ့စနစ်ကြောင့်ဖြစ်တာလို့ဒီလိုပဲဆိုချင်ပါတယ်။ပညာသင်လိုက်ပြီဆိုပညာတတ်တယ်ဆိုခုမှကိုစဉ်းစားနေတယ်။ကိုအုံမှကိုသုံးခြင်းနဲ့ကိုဖြစ်ကိုရှာခြင်းနဲ့ဒီလိုပြည်သူပြည်သားများမှာကိုအုံမှကိုသုံးပြီးတော့ကိုအမြင်နဲ့ကိုဖြစ်ကိုရှာတဲ့လူကြီးလုံးပါမျိုးဆိုတာဘယ်အာဏာရှင်အစိုးရမှဖြစ်တယ်ပေါ့။အာဏာရှင်အစိုးရများကမိမိတို့ရဲ့ဒီမျိုးရဲ့လူဆန္ဒအတိုင်းသာပြည်သူပြည်သားတွေလိုက်ကိုစဉ်းစားနေတယ်။အဲဒီနည်းအဖြစ်ပြောမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ပညာရေးစနစ်ကျဆင်းရတဲ့အကြောင်းတစ်ခုတည်းကိုပြောပါဆိုရင်ကျမတို့ရဲ့ပြည်သူပြည်သားတွေကိုမစဉ်းစားတတ်အောင်လို့ဦးတည်တဲ့ပညာရေးစနစ်ကြောင့်အဲ့လိုလေးမှပြောအောင်
မြန်မာနိုင်ငံပညာရေးစနစ်မှာပြင်ဆင်စရာတွေအများကြီးလိုအပ်နေပြီးတော့ဒီအခြေခံပညာရေးနဲ့ဆရာဆရာမတွေကိုပြိုးထောင်လေ့ကျင့်ပေးတာတွေကိုလည်းအရေးပါမှုကိုဒေါက်ဆန်းစုကြည်ကပြောသွားပါတယ်။တချိန်လုံးကဒေသအတွင်းမှာဂုံသတင်းကြော်ခဲ့တဲ့ရန်ကုန်တက္ကသိုလ်ပြန်လည်မွမ်းမံရေးနဲ့ရန်ကုန်တက္ကသိုလ်အဆင့်မြင့်အောင်ဆောင်ရွက်ဖို့ရှိနေပြီးတော့ဒီအတွက်ကြောင့်မလို့ငွေအားလူအားပြည်ပရောက်မြန်မာတွေကဝိုင်းဝန်းကူညီကြဖို့လည်းဒေါက်ဆန်းစုကြည်ကမြစ်တရခန့်တိုက်တွန်းသွားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးကော်မတီအနေနဲ့လည်းဒီမူဝါဒကိုခြေခံပြီးတော့ရပ်တည်ဆောင်ရွက်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။
အဓိကအဖြစ်ကျမတို့ရဲ့ဒီကူကိုကျောင်းသူကျောင်းသားတွေဟာစဉ်းစားကြအောင်အတွေးခေါ်ဖွင့်ပြအောင်လို့အစ်စ်နဲ့ပညာရမ်းနိုင်ဖို့ထားဝယ်ကျမတို့အဲ့တော့ဒီလိုဥတည်ဖို့တဲ့အခါမှာကျမတို့သုံးတဲ့ view ဟာတွေကတော့အခြေအနေရာအချိန်ခါရာကျမတို့ကတော့ပြောင်းသွားအောင်ဖြစ်ပါတယ်ဒီနောက်ဆုံးကျတော့ကျမတို့မြို့သားဒီကောင်တွေဖွဲ့ပြီးပါစပြီးတော့2018ခုနှစ်မှာဒီကောင်တွေကဲဒီကလေးကဒီမိုကရေစီလူအတိုင်းဝိုင်းတို့ထူထောင်ရေးကိုကျွန်တော်တို့အဓိကထားရတယ်။ဘာဖြစ်လဲဆိုဒီမိုကရေစီအစိုးရတစ်ခုနဲ့မလုံလောက်ပါဘူး။လူအတိုင်းဝိုင်းကကဒီမိုကရေစီစံနှုန်းစံထားတွေလက်ခံပြီးတော့မြင့်တယ်အောင်လုပ်မှာဒီမိုကရေစီအုပ်ချုပ်ရေးဆိုတာဟာမြင့်တယ်တယ်လို့ကခိုင်ခံ့တယ်
အခြားအကြောင်းရက်တွေကတော့ဒီပြပမှာနှစ်ရှည်လာများနေထိုင်ခဲ့ကြတဲ့မြန်မာလူမျိုးတွေနိုင်ငံသားဖြစ်ခွင့်ကိစ္စတွေကိုမေးမြန်းရမှာတော့သူကပြန်လဲဖြေကြားဆွေးနွေးတယ်လို့ပဲနိုင်ငံခြားယင်းနှိမ့်နှံမှုပိုင်းနဲ့ပတ်သက်လို့လည်းဒီကိုယ်နိုင်ငံတွင်းကပြင်ဆင်ဆောင်ရွက်စရာတွေကိုပြင်ဆင်ဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုဒေါက်ဆန်းစုကြည်ကအလေးပေးပြီးတော့ပြောသွားပါတယ်။တရ
ားမှုတွေစိုးမိုးရေးမရှိတဲ့နိုင်ငံမှာဘယ်လုံငန်းရှင်ရမှာစိတ်ကြိုလူလူလာလာနေနေမှာပေါ့။ဘာလို့လဲဆိုတော့ဘယ်လိုပဲဥပဒေတွေကကောင်းကောင်းဥပဒေတွေကြီးလို့စာရုပ်ပေါ်မှာတော့ကောင်းကောင်းပါနာအဲ့ဒီဘယ်လိုပဲကောင်းကောင်းတရားဥပဒေစိုးမိုးရေးမရှိလို့ရှိရင်ဘာမှဟိုစိတ်ချနိုင်မှာပေါ့ပေါ့ဘာမှလူမျိုးမှုရှိဘာမှစိတ်ချနိုင်အဲ့လိုဆိုရင်တော့ယနေ့ကမှာပေါ့ပေါ့ဒီလိုတရားဥပဒေစိုးမိုးရေးမရှိတဲ့နိုင်ငံမှာဆိုရင်ခဏတစ်ခါလာပြီးတော့အလွယ်အမြတ်ကလေးခံမြန်လေးရအောင်လို့ဆိုတော့ခံမြန်လေးဖတ်သွားမယ်စီးပွားရေးလုပ်ငန်းရှင်တို့ကတော့ဒါပြင်းပြင်းထန်ထန်ပေါ့ဒါကြတော့နောက်ဆုံးကျတော့ဥစ္စာတွေလို့ဥစ္စာတွေကျဲပဲတချို့ကအရင်တည်းကကျွန်တော်နားလည်တော့အထူးရေးဖက်ကသူ့လူကြီးတွေဆိုရင်လာလာပြီးတော့ယင်းညံ့ဆောင်ရယင်းညံ့ဆောင်တယ်ဆိုတော့စကားပဲပြောပြီးလာပြီးကြည့်ပြီးတော့ယင်းညံ့ဆောင်တာလည်းမဟုတ်ဘူးဆိုတော့မပြတ်မပြတ်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်တို့အဖြစ်ပြောတယ်ဒါပေမဲ့ဒီလိုခုခက်ကိုပြန်ကြည့်ရအောင်ခုနိုင်ငံမှာဘာလို့ပါလို့အဆင်ပြေဒီစီးပွားရေးလုပ်တဲ့သူများဆိုတာအကျိုးများရှိမှလို့လုပ်မှာတော့
မြန်မာနိုင်ငံရဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံသားတွေရဲ့ဒန်းတူညီမျှမှုကိုထိခိုက်စေမဲ့ဥပဒေတွေကိုတတ်နိုင်သမျှပြုပြင်သွားရမယ်လို့လည်းဒီချိုတိုမာမြန်မာပြည်သားစုတွေနဲ့တွေ့ဆုံတဲ့အချိန်မှာဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံမှာဂျပန်ဆွေရခေါင်းဆောင်တွေမြန်မာပြည်သားစုတွေနဲ့တွေ့ဆုံတဲ့အချိန်တိုင်းမှာမြန်မာနိုင်ငံထဲမှာရင်ဆိုင်နေရတဲ့အလုပ်လက်မဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်ဒီမြန်မာနိုင်ငံအခြေအနေရရက်ကိုကန့်တွယ်ဖို့ကိုလည်းအလေးပေးပြောပါတယ်။ဂျပန်ကို6အကြာခီးရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာမနေ့တုန်းကတော့ချူတူတက်ကလူကဂွန်နူးဆောင်ပါရီကူဘက်ကိုလည်းလက်ခံယူခဲ့ပါတယ်ခင်ဗျာ။